အလို့ရှိနေသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့အနေနဲ့ဟောင်ကောင်အစိုးရရုံးချုပ်ရှိမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားဒီနေ့ဒီကရုံးနေဖြစ်ပေါ်ပါတယ်။ဒိုင်းတွေဝစ်စုံနေတဲ့အကောက်အွယ်ယူထားတဲ့ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုမျက်ရည်ယူပုံနဲ့ရာဘာချီစံတွေငွေကောင်းရည်တွေတုံးပြီးရှင်းလင်းမှုကြိုးစားခဲ့တယ်လို့ဆန္ဒပြသူတွေဘက်ကလည်းအတားအဆီးတွေကိုတွန်းဖယ်တာပစ္စည်းတွေနဲ့ဖြစ်ပေါက်တာတွေရှိပါတယ်။ဆန္ဒပြပွဲတွေပေါ်ပေါက်ရာကအငင်းပွားစရာဖြစ်နေတဲ့ဥပဒေကိုဆွေးနွေးမဲ့အစီအစဉ်ကိုလွှတ်တော်ကရွှေ့ဆန်းလိုက်ပါတယ်။ဆန္ဒပြသူတွေအနီးအနားမှာရှိတဲ့ကွန်ဒက်တခုနဲ့လမ်းတွေပေါ်မှာလူစုကွဲသွားပေမဲ့လှုပ်ရှားမှုအရင်းနှီးတော်တာမဟုတ်တဲ့အကြောင်းလဲပြောဆိုခဲ့ကြတာပါ။ရန်နဲ့ချီတဲ့စီးပွားရေးလုပ်ငန်းတွေကတော့ဆန္ဒပြပွဲမှာဝန်ထမ်းတွေမပါနိုင်အောင်ပိတ်ထားမယ်အကြောင်းအစိုးရမှပဲကြေညာခဲ့ကြပါတယ်။ဆိုပြထားတဲ့ဥပဒေကြမ်းအရတရုတ်ပြည်မှာကြီးပါဝင်တခြားနိုင်ငံတွေထံအလို့ရှိနေသူတွေကိုအလွယ်တကူလွှဲပြောင်းပေးနိုင်မှာပါ။ဟောင်ကောင်ကျွန်းမှာဒေသခံထောင်ထောင်ချီပြီးတနေ့နေ့ကကန့်ကွက်ဆန္ဒပြခဲ့ကြပေမဲ့ဟောင်ကောင်ကျွန်းအမှုဆောင်ရရှိချုပ်ကယ်ရီလမ်ကတော့ဥပဒေကြမ်းကိုထောက်ခံထားပါတယ်။အလို့ရှိနေသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးနိုင်မယ့်ဥပဒေအရထူးသဖြင့်ဟောင်ကောင်နဲ့မတူတဲ့တရားစီရင်စနစ်ရှိရာတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးမယ့်ပေါ်ဟောင်ကောင်မှာရှိနေကြတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေသာမကဥရီးယားတိုင်ဝမ်နဲ့ဒီမိုကရေစီလိုလားတဲ့နိုင်ငံရေးပါတီတွေကပါစိုးရိမ်နေကြပါတယ်။